တရုတ်နိုင်ငံကုမင်းမြို့မှာစစ်ကောင်စီနဲ့ကိုကန် MNDAA ကိုယ်စားလှယ်တွေမနက်ပိုင်းဒီဇင်ဘာလ15ရက်နေ့တွေ့ဆုံဖို့အတွက်စစ်တပ်ကိုယ်စားလှယ်တွေကုမင်းကိုရောက်ရှိနေကြပြီလို့အမီမဖော်လို့တဲ့ MNDAA နဲ့နှိဆက်သူက VOA ကိုပြောပါတယ်။သူပြောပြတဲ့စီးရင်ရအမှတ်1စစ်စင်ရေးအထူးအဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပါတယ်။ကိုကန်ဘက်ကတော့ဖုန်တာရွှင်ရက်သားဖြစ်သူနိုင်ငံသားဆက်ဆံရေးဌာနကြီးမှုဖုံခွင်းနိုင်ငံသားရေးဌာနကြီးမှုကြည်ရှင်ပြန်ကြားရေးဌာနဒုဌာနမှုလီချာဝင်းအပါဝင်9ယောက်လောက်တက်ရောက်မယ်လို့သိရပါတယ်။စီရေးနဲ့ကုံသွယ်ရေးမှာအချက်အချာကြားတဲ့လာရှိုးမျိုးကိုသိမ့်ပိုက်အုပ်ချုပ်နေတဲ့ကိုကန့် MNDAA အဖွဲ့အပေါ်တရုတ်ရဲ့ PR တွေရှိနေချိန်မှာအခုလိုတရုတ်နိုင်ငံမှာစစ်တပ်နဲ့ MNDAA ကိုယ်စားလှယ်တွေတွေ့ဆုံကြမှာဖြစ်ပါတယ်။တရုတ်ရဲ့စီးပွားရေးအကျိုးစီးပွားအများအပြားရှိနေတဲ့လာရှိုးမျိုးကို MNDAA ကသိမ့်ပိုက်ခဲ့ပြီးနောက်စစ်တပ်ကအစမပြတ်လေချောင်းကနေဘုံကျဲတိုက်ခတ်တာတွေပြုလုပ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုံသွယ်ရေးထိခိုက်မှုတွေရှိနေချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်ဖို့လာရှိုးကိုသိမ်းထားတဲ့ကိုကန့်တပ်တွေပေါ်ဖိအားပေးမှုတွေရှိပါတယ်။အခုဒီဇင်ဘာလ3ရက်နေ့မှာတော့ပြည်တွင်းစီရေးပဋိပက္ခကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားတယ်လို့ MNDAA ကကြေညာတဲ့ထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့တရုတ်ဘက်ကညှိနှိုင်းခဲ့ပုံရပါတယ်စစ်တပ်ကိုယ်စားလှယ်အဖွဲ့ကချင် KIO အဖွဲ့တို့လည်းကုမင်းမှာဆွေးနွေးနိုင်ခြင်းရှိတယ်လို့ဒီဆွေးနွေးပွဲအကြောင်းသိထားသူတယောက်က VOA ကိုပြောပါတယ်နိုင်ငံရေးစီရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကတော့အခုဆွေးနွေးပွဲကရလဒ်ကောင်းနေထွက်ပေါ်ဖို့မျှော်လင့်တယ်လို့သုံးသပ်ထားပါတယ်